မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုစလဲသောမတ်စ်အိုဟေကင်တာနာမိတီလာမျိုးခီးစဉ်အတွင်းဆန္ဒပြကြတဲ့လူအုပ်ကသူစီးလာတဲ့ကားကိုဝိုင်းအောင်ဆန္ဒပြခဲ့ချိန်မှာလုံခြုံရေးတာဝန်ရှိသူတွေကထိရောက်ရောက်ကင်တွယ်ဖြည့်ရှင်းနိုင်ခြင်းမရှိဘူးလို့ထောက်ပြဝေဖန်လိုက်တာနဲ့ပတ်သက်လို့တပ်တမရေးဆိုင်ရာတရားမှုတွေရှိလာနိုင်စရာအကြောင်းမရှိဘူးလို့ဝိုင်းရင်အမေရိကန်တပ်တမဟောင်းတူကပြောပါရယ်မြန်မာအစိုးရအနေနဲ့လုံခြုံရေးထိရောက်ရောက်မကင်တွယ်နိုင်ခဲ့တာဟာထူးဆန်းတဲ့ကိစ္စမဟုတ်ဘူးလို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးကဲဟောင်းပရစ်ဆလာကလပ်ကပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံကိုဆက်ရဲကြခရီးသွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တာနာကသူ့ရဲ့မိတ်ဒီလာခီးစဉ်အထွန်းမှာမြန်မာဆိုရဘက်ကလုံခြုံရေးအရာထိရောက်ရောက်တာဝန်ယူပေးနိုင်ခဲ့ခြင်းမရှိဘူးလို့ဒီမြန်မာနိုင်ငံကမထွက်ခွာခင်ရန်ကုန်လေးစင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထွန်းမှာပြောဆိုဝေဖန်လိုက်တာဖြစ်ပါတယ်မိတ်ဒီလာမျိုးအဝင်မှာကြုံတွေ့ရတဲ့အသက်အန္တရာယ်ဆိုရင်ပွဲရာကံကွယ်ဆန္ဒပြမှုတွေကြောင့်အဲ့မျိုးမှရှိတဲ့မွတ်စလင်အတိုင်းဝိုင်းနဲ့တွေ့ဆုံဖို့စီစဉ်ထားတာကိုဖျက်လိုက်ရတယ်လို့လည်းမစ္စတာကင်နာနာကပြောသွားခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေရဲ့လုံခြုံရေးကိုအင်ရှင်အစိုးရတွေကစောင့်ချက်ပေးရတာမှန်ပေမဲ့လို့ကမ္ဘာတဝန်းတခြားဒေသတွေမှာလည်းမစ္စတာကင်နာနာတို့လိုကုလသမဂ္ဂကိုယ်စားလှယ်တွေအခုလိုအန္တရာယ်ရှိတဲ့အခြေအနေမျိုးနဲ့ကြုံရတာဟာမထူးဆန်းပါဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးအကဲဟောင်းပရစ်ဆလာကလပ်ကပြောပါတယ
် I wouldn't expect a diplomatic impact I mean the UN envoys and officials go all over the world and they're often in dangerous situations they go into
ဒီဖြစ်ဖြစ်ကြောင်နောက်ဆက်တွဲတန်တမန်ရေးပိုင်းတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကျွန်မတို့မထင်ပါဘူးကဘာတဝမ်းမှာသွာလာနေကြတဲ့ကုလသမဂ္ဂအဖွဲ့တွေကိုယ်စားလှယ်အရာရှိတွေအားလုံးအနေရရှိတဲ့အခြေအနေတွေနဲ့ကြုံကြရတာပါပဲဒါကြောင့်တန်တမန်ရေးရာထိခိုက်မှုဘာမှရှိစရာအကြောင်းမရှိပါဘူးမိချီလာမှာလုံခြုံရေးမလုံလောက်ဘူးဆိုတာကျွန်တော်တို့အားလုံးသိပြီးသားကိစ္စပါပဲလုံခြုံရေးအားကောင်းခဲ့တယ်ဆိုရင်အဲ့ဒီဒေသမှာအကြမ်းဖက်မှုတော့မှဖြစ်ခဲ့စရာအကြောင်းမရှိပါဘူးဒီအတွက်ကတော့အထူးဆန်းဖြစ်စရာမရှိပါဘူးရှင
်နိုင်ငံတကာကရောက်လာတဲ့ကိုယ်စားလှယ်တွေရဲ့လုံခြုံရေးကိုအိရှင်နိုင်ငံကထောက်ပံ့ပေးရတာမှန်ပေမဲ့လို့ထိမှန်မထားပဲလူအုပ်စုအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ခံရတဲ့အခြေအနေမျိုးနောက်လုံခြုံရေးအဖွဲ့ဝင်တွေကိုယ်တိုင်ကာကွယ်မှုမပေးနိုင်တဲ့အခြေအနေမျိုးတွေလည်းရှိနိုင်တယ်လို့ Priscilla Club ကပြောပါတယ်။ကုလသမဂ္ဂဗရင်ရှင်စာတန်းအရာရောကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအချင်းချင်းကြားမှာချုပ်ဆိုထားတဲ့တချို့သောသဘောတူညီချက်တွေအရကုလသမဂ္ဂအဖွဲ့အစည်းတွေကဝန်ထမ်းတွေရဲ့လုံခြုံရေးကိုအိရှင်နိုင်ငံတွေကကာကွယ်ပေးရမှာဖြစ်တဲ့အကြောင်းဖော်ပြထားတာပါ။အထူးသဖြင့်လုံခြုံရေးအရာပို့ပြီးတော့အန္တရာယ်ရှိတဲ့နေရာဒေသတွေမှာဆိုရင်အိရှင်နိုင်ငံတွေအနေနဲ့တာမန်အခြေအနေမှာထားရှိတဲ့လုံခြုံရေးထက်ပို့ပြီးတော့ထိရောက်တဲ့လုံခြုံရေးကိုတိုးမြင့်ချထားပေးရမှာဖြစ်တယ်လို့လည်းကုလသမဂ္ဂအရာရှိတွေအတွက်လုံခြုံရေးလက်ဆွဲစာအုပ်မှာဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်လည်းအကြံဖက်ပြိပက္ခတွေဖြစ်ခဲ့တဲ့မိတီလာမျိုးမှာမစ္စတာကင်နာနာရဲ့ခီးစဉ်အတွင်းအစိုးရဘက်ကလုံခြုံရေးကိုပို့ပြီးတော့ဂရုထားစောင့်ချက်တင်တဲ့အကြောင်းတချို့ကဝေဖန်တာရှိပါတယ်။မြန်မာဆိုရပြည်ချာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကတော့မစ္စတာကင်နာနာရဲ့လုံခြုံရေးကိုရဲတပ်ဖွဲ့ဝင်20ကျော်နဲ့ထိထိရောက်ရောက်စောင့်ချက်ပေးခဲ့တယ်လို့ဆိုပြီးဒီမစ္စတာကင်နာနာဘက်ကဝေဖန်မှုကိုညှင်းချက်ထုတ်ထားပါတယ်။ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စတာကင်နာနာရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ဟာအရင်အခေါက်တွေကနဲ့မတူပဲဒေသခံတွေရဲ့ဆန္ဒပြမှုတွေနဲ့ကြုံတွေ့ကြရတာဖြစ်ပါတယ်။မစ္စတာကင်တာနာဟာမွတ်စလင်တွေဘက်ကနေဘက်လိုက်ပြောဆိုရဲဆိုရဲဆွဆွဲချက်တွေနဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာလည်းဆန္ဒပြမှုတွေနဲ့ကြုံတွေ့ခဲ့ရတယ်လို့အခုဒီသူ့ရဲ့ခီးစဉ်အဆုံးမသတ်မီတရက်အလိုမိထီလာခီးစဉ်အတွင်းမှာလည်းညမထွက်ရကာဖြူအမိတ်ထုံထားတဲ့ကြားကပဲဒေသခံတွေကသူ့ရဲ့ကားကိုဝိုင်းဝန်းပိတ်ဆို့ဆန္ဒပြခဲ့ကြတာဖြစ်ပါရဲ့ရှင်